မြန်မာနိုင်ငံမှာစူးစမ်းလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အချင်းချင်းချဆမှုတွေအတွေ့တာဝန်ရှိတဲ့ဆိုပြီးတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယတမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တမတော်အရာရှိကြီး၄ဦးကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကတန်းခတ်အရေးယူလိုက်ပါတယ်။ဗိုလ်ချုပ်မှုကြီးမြောက်လှိုင်းဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်အမှတ်69ချီလင်းတက်မှမှုဗိုလ်ချုပ်တန်းဦးနဲ့အမှတ်33ချီလင်းတက်မှမှုဗိုလ်ချုပ်အောင်အောင်တို့ဟာရခိုင်ပြည်နယ်နဲ့တခြားတိုင်းရင်းသားဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတယ်ဆိုပြီး Global Mekinsky Human Rights Accountability Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုဥပဒေအရဒီဇင်ဘာလ10ရက်နိုင်ငံတကာလူခွင့်ရေးနေ့မှာတန်းခတ်အရေးယူမှုတွေချမှတ်လိုက်တာဖြစ်ပါတယ်မြန်မာစစ်တပ်ဟာရခိုင်ကချင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံတော်မှာရှိတဲ့တိုင်းရင်းသားလူမျိုးစုတွေအပေါ်ဆိုးရတဲ့လူခွေရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အတွက်အခုလိုတန်းခတ်ရင်းယူမှုချမှတ်လိုက်ခြင်းဖြစ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတည်ရခိုင်မြဲပြီးငြင်းချမ်းသာယာဝပြောတဲ့ဒီမိုကရေစီစနစ်ပေါ်ထွန်းလာရေးအတွက်တမတော်အနေနဲ့အဲ့ဒီကျူးလွန်မှုတွေနဲ့ကျူးလွန်ထားသူတွေကိုအပြစ်ပေးအရင်မယူပဲထားတာကိုရက်တံဖို့လိုအပ်ကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်